ရခိုင်မြောက်ပိုင်းကရိုဟင်ဂျာအရေးနဲ့ပတ်သက်လို့အစိုးရကဖွဲ့တဲ့ ICOE လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကနေသူတို့အစီရင်ခံစာကိုထုတ်ပြန်လိုက်ပြီးဖြစ်ကြောင်းတင်းလာနေကသတင်းကြေညာချက်ထွက်ခဲ့ပါတယ်ဒီပေါ်မှာတုံ့ပြန်ချက်တွေကိုစူးစီးတင်ပြမှာပါရှင်တနင်္လာနေ့ကကော်မရှင်ကထုတ်ပြန်တဲ့သတင်းကြေညာချက်ပဲရှိပါသေးတယ်။အခုလိုစာမျက်နှာ400ကျော်ရှိတဲ့အစီရင်ခံစာနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိရှိအများပြည်သူသိအောင်ထုတ်ပြန်ခြင်းမရှိတဲ့အပေါ်မှာနိုင်ငံတကာလူခွင့်ရေးဖွဲ့ရီဘက်ကပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။ဒီအပေါ်မှာကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တူစွမ်းရဲ့တုံ့ပြန်ချက်ကတော့
အမတ်တကတော့ပွင့်လင်းမြင်သာမှုကိစ္စပြောရမယ်ဆိုလို့ရှိရင်တော့အခုကသူတို့ဟိုနောက်ဆုံး report တင်တဲ့ဟာကိုပဲ ICO ရဲ့သတင်းထုတ်ပြန်ချက်ထုတ်တာပေါ့နော်။နောက်ကဟိုအစင်ခံစားနဲ့ပတ်သက်တော့ကတော့ဟိုဟိုစောင့်ကြည့်ဖို့ပဲပြောချင်တယ်။ဟိုဒီစိတ်ပိုင်းကိုတော့ဒါသူတို့သက်ဆိုင်ရာကနေပြီးတော့သူတင်တော်တဲ့အချိန်ထုတ်ပြန်ဖို့ရှိနေတယ်လို့ကျွန်တော်အဲ့လိုပဲပြောထားချင်တာပေါ့နော်။ဒီနေ့အစင်ခံစားတင်ပါတယ်ဆိုတာဟိုထုတ်ပြန်တာပဲရှိပါသေးတယ်။အဲ့ဒီပေါ်မှာဖက်ကပေါ့နော်။ဟိုဝေဖန်ခြင်းနဲ့လိုတာပြောတယ်ဆိုတာအဓိပ္ပာယ်တော့မရှိပါဘူး။ဒါတဖြည်းဖြည်းဟိုတိတိတိထိုက်တဲ့ဟာတော့လာမှာပါ။
မြန်မာစစ်တပ်နဲ့အစိုးရကအခြားလူခွင့်ရေးစုံစမ်းစစ်ဆေးသူတွေနဲ့တရင်တော့တွေကိုရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်ဖို့အတွက်ပိတ်ပင်ထားချိန်မှာ ICOE ကတွားရောက်စုံစမ်းခွင့်ရခဲ့တဲ့အတွက်စိတ်ဝင်စားစရာကောင်းတဲ့အစီရင်ခံစာဖြစ်မြင်ကြောင်း George Washington တက္ကသိုလ်ကမြမအရေးလေးလာသူနိုင်ငံတကာရေးရာပါမောက္ခ Christina Fink က VOA ကိုပြောပါတယ်
And it is positive that the report states that major human rights violations
ဒီစင်ကန်စာမှာအဓိကဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့စစ်ရာဇဝတ်ပြစ်မှုတွေကိုကျူးလွန်ခဲ့တယ်လို့ဖော်ပြထားတာကတော့အပြုသဘောဆောင်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲဒီစင်ကန်စာနဲ့ပတ်သက်လို့ကျမတို့အသေးစိတ်မသိရပါဘူး။သိရသလောက်ဒီအစင်ကန်စာမှာဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြတဲ့လူပေါင်း9သိန်းကျော်ရဲ့ထွက်ဆိုချက်ပါဝင်ခြင်းမရှိပါဘူး။သူတို့ရဲ့ထွက်ဆိုချက်တွေကိုခြံထားခဲ့လို့မရပါဘူး။ဘာကြောင့်လဲဆိုတော့သူတို့ဟာဆူရွာကြောင်းမဲ့ဖွဲ့ကောက်လာတဲ့ညှဉ်းပန်းနှိပ်စက်မှုတွေကနေအသက်မသေးပဲလွတ်မြောက်လာသူတွေဖြစ်ပါတယ
်အခုလိုဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြသူတွေရဲ့ထွက်ဆိုချက်တွေကိုအစင်ခန်းစာမှာထည့်သွင်းခဲ့ခြင်းမရှိတာဟာဘင်္ဂလားဒေ့ရှ်ကိုသွားခွင့် ICOE ဘက်ကမရခဲ့တဲ့အတွက်ကြောင့်ဖြစ်တယ်လို့တမ်မတ်ကြီးဦးဟောက်တူစွမ်းက VOE ကိုပြောပါတယ်
ဒီလို ICOE ရနေပြီတော့မှာဘင်္ဂလားဒေ့ရှ်ဒီဒုက္ခသည်စခန်းကိုသွားပြီးတော့ချက်လက်တွေရှာဖွေစုဆောင်ခွင့်ပေါ့နော်မေးခွန်းတောင်းထားတာကြာပြီ ICOE ကတောင်းတာပါနော်သူတို့ကဟိုဟိုကိစ္စမင်းဒီကိစ္စမင်းနဲ့ကျွန်တော်သိသလောက်ကဘင်္ဂလားဒေ့ရှ်ကနေဟိုချက်လက်တွေပြန်တောင်းဟိုပြန်တောင်းကြပြန်တောင်းနေတော်လေးကြာတယ်ဖြစ်နေနောက်ဆုံးဘလို့ဖြစ်သွားလဲမသိဘူ
းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပြစ်မှုကျူးလွန်မှုတွေဟာလူမျိုးတုံးတက်ဖြတ်မှုအဆင့်ထိမရောက်ခဲ့ဘူးလို့အတိအကျဖော်ပြထားပါတယ်ဒါနဲ့ပတ်သက်လို့ Christina Fink ရဲ့အမြင်ကတော့
Well, I think that from this report alone or from the evidence that was gathered
အဓိကမေးခွန်းကတော့လူမျိုးတုံးတက်ဖြတ်မှုကိုရည်ရွယ်ချက်နဲ့လုပ်ခဲ့သလားမလုပ်ခဲ့ဘူးလားဆိုတာအတိအကျပြောဖို့ဒီကော်မရှင်အနေနဲ့တကယ်ပဲလုတ်ပိုင်권ရှိသလားဆိုတာပါနောက်ဒုတိယမေးခွန်းကတော့ကော်မရှင်ကတွေ့ခဲ့သူတွေဟာအမှန်တကယ်ဘာတွေဖြစ်ခဲ့တယ်လဲဆိုတာအပြည့်အစုံအချက်လက်တွေကိုသူတို့ကိုပြောပြဖို့တတ်တောင့်တတာဖြစ်ခဲ့သလားမဖြစ်ခဲ့ဘူးလားဆိုတာပါနောက်ဆုံးအဓိကမေးခွန်းကတော့အစင်ခန်းစာမှာပါတဲ့အထောက်အထားအချက်လက်တွေကိုအစိုးရကဘာဆက်လုပ်မလဲဆိုတာပါကြီးမားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေမကျူးလွန်ခဲ့ပါဘူးလို့အရင်တုန်းကစစ်တပ်ကညှင်းဆို့ထားပြီးအခုတော့စစ်ရာဇဝတ်မှုကျူးလွန်မှုတွေရှိခဲ့တယ်ဆိုတာဖြစ်နေပါတယ်။ဒါဆိုရင်ဒီစင်ခန်စာရဲ့ရက်လက်အဖြစ်ခုံရုံးဖွဲ့စစ်ဆေးမလားပြစ်မှုကျူးလွန်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူအပြစ်ပေးမှာလား
။တမတ်ကြီးဦးဟောက်တူစွမ်းကလည်းသူ့အမြင်ကိုအခုလိုပြောပါတယ်။
ကျွန်တော်မြင်တာကလောလောဆယ်ကအခုကျွန်တော်23ရက်နေ့မှာ professional measure အတွက်ပေါ့နော်စဉ်ချက်ချက်မအောင်ဆိုတော့သူတို့အနေနဲ့ကတော့ရင်ပထမတက်တော့ကနှစ်ဖက်လျှောက်တဲ့ချက်ပေါ်မူတည်ပြီးတော့ဒီပေါ်စီမံချက်မိထုတ်ပြန်ဖို့ပြင်မတင်ဆိုတာပဲအခုလောလောဆယ်ကချမှတ်မယ်လို့ကျွန်တော်အဲ့လိုနားလည်ထားတယ်လေဆိုတော့လောလောဆယ် impact ကတော့တရားသူကြီးတွေရဲ့အဆုံးချက်ချက်မှာတော့အခုဒီ ICU ရဲ့တွေးရှိချက်ကတော့လောလောဆယ်တော့ကျွန်တော်မြင်တာပေါ့နော်ဒီပိုင်းကကျွန်တော်တော့မသိတော့လေကျွန်တော်မြင်တာရတဲ့လောက်ဟိုချက်ချင်းတရိုက်ကြီးတော့အဲ့အောင်ဘာမရှိနိုင်လို့ထင်တယ်အဲသို့တော်လည်းပဲရခိုင်ပြည်နယ်မြောက်ပိုင်းရေးကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီမျိုးသုံးတပ်ဆက်မှုမရှိပါဘူးလို့ကျွန်တော်ဘက်ကယက်တည်တဲ့အပေါ်မှာတော့ခိုင်မာတဲ့ လားဟောဒေါက်တာအသစ်တွေဖြစ်လာမယ်။နောက်တရားရုံးရဆက်လက်ပြီးတော့ဒီကိစ္စကိုရှိလားမရှိလားဆိုတဲ့ကိစ္စအမှုစစ်စစ်ကိုတကယ်တမ်းရှောက်လဲတာထူးချည်တဲ့အစီအရောက်လာရင်တော့ဒါအများစွာအထောက်အကူပြုမယ်လို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ
်။ဒါပေမဲ့လည်း2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေကိုအယက်သားအစိုးရဘက်ကတရားစီရင်ပိုင်ခွင့်မရှိတာကြောင့်စစ်တပ်ရဲ့သဘောထားပေါ်မှာပဲမူတည်နေမှာဖြစ်တယ်လို့ခရစ်စတီနာဖင်ကထောက်ပြပါရရှင်။